ဆရာကြီးများရှင်ဒုစရဏဆင်ညာမှာတော့မြမအရေးသုံးသက်ချက်အစီအစဉ်ဖြစ်ပါတယ်။ဒါမဲ့နိုဝင်ဘာကျင်းပမဲ့မြမနိုင်ငံထွေထွေရွေးကောက်ပွဲလွတ်လပ်ပြီးတရားမျှတပြီးအတွက်အနောက်ဆက်အတားအဆီးတစုံတရာရှိနိုင်ပါသလား။မြမအရေးသုံးသက်သူဒေါက်တာရန်မျိုးသိန်းနဲ့ကျွန်တော်ကြိုဆိုသာဆွေးနွေးထားပါတယ်။ဒီရွေးကောက်ပွဲအတွက်အဓိကစိုးရိမ်စရာအချက်တွေကဘာလဲဆိုတာကိုဒေါက်တာရန်မျိုးသိန်းကအခုလိုစာဖြေပါတယ်။
အဓိကအစိုးရစီရအချက်ကတော့မဲလာပေးတဲ့သူရာဂိုင်းလုံးနေပါမဲ့ကိစ္စပါလက်ရှိအခြေအနေရတော့တော့ရွေးကောက်ပွဲပေါ်မှာဒီမဲဆန္ဒရှိပြည်သူလူထုရဲ့စိတ်ဝင်စားမှုဟာအတန်အသင့်မြင့်တက်လာတယ်လို့မြင်ရပါတယ်အဲ့တော့ဒါမဲ့ရွေးကောက်ပွဲမှာတော့တကယ်လို့မဲပေးတဲ့သူရာဂိုင်းလုံးကြဆင်းမယ်ဆိုရင်တော့ဒါဟာရွေးကောက်ပွဲပေါ်မှာမဲဆန္ဒရှိပြည်သူလူထုရဲ့ယုံကြည်မှုကြဆင်းတာလို့မှတ်ယူလို့ရတယ်လို့ဒီမြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲပေါ်မှာလူထုရဲ့ယုံကြည်မှုနဲ့ပူးပေါင်းဆောင်ရွက်မှုကြဆင်းတယ်ဆိုတဲ့သဘောမျိုးအထိကောက်ချက်ပြုနိုင်တာမဟုတ်လို့ဒီအချက်ဟာအရေးကြီးတယ
်ဟုတ်ကဲ့
ရွေးကောက်ပွဲမှာပြည်သူလူထုရဲ့စိတ်ဝင်စားမှုနဲ့ပြည်သူလူထုမဲပေးမှုပုံများလာအောင်တော့အဓိကစီယုံလှုံ့ဆော်ဆောင်ရွက်ဖို့ဟာပြည်တော်စုရွေးကောက်ပွဲကော်မရှင်မှာတာဝန်ရှိတယ်လို့ကျွန်တော်ကတော့သုံးသပ်ပါ
ဟုတ်ကဲ့အဲ့ဒီရွေးကောက်ပွဲကော်မရှင်ကစီယုံမဲ့အပြင်ဒီအရေးခံမဲ့နိုင်ငံရေးပါတီတွေကိုယ်စားလောင်းတွေအနေနဲ့ကောမဆန္ဒရှင်ပြည်သူတွေကိုဘယ်လောက်ထိထိတွေ့စီယုံလုံးစော်နိုင်တဲ့အခြေအနေရှိပါလဲအဲ့ဒီဟာကအဟံတတစုံတရာဖြစ်လာနိုင်လို့ထင်ပါသလား
မဲဆွဲစီယုံရေးကာလကစက်တင်ဘာလ၈ရက်နေ့လောက်မှာစမယ်လို့မှန်းပါတယ်အဲ၃ဖက်လောက်ပဲလိုတော့တဲ့အနေအထားမျိုးရှိပါတယ်အဲ့တော့အဲ့မတိုင်ခင်မှာပြည်တော်စုရွေးကောက်ပွဲကော်မရှင်အနေနဲ့ဒီ COVID-19 အခြေအနေမှာတော့ကိုယ်စားလှယ်လောင်းနေအနေနဲ့မဲဆွဲစီယုံရေးကိုဘယ်လိုလုပ်ရမလဲဆိုတဲ့ဟိုတတ်မှတ်ချက်တွေဒါစီမင်းစည်းကမ်းတွေကိုထုတ်ပြန်ပြီးဖြစ်နိုင်တယ်လို့မြင်ပါတယ်အဲ့ဒီအတွက်ကြောင့်မလို့တတ်မှတ်ထားတဲ့စီမင်းစည်းကမ်းတွေနဲ့ညီမဲဆွဲစီယုံရေးကိုတော့အချက်ချက်ပြတ်ပြတ်လုပ်နိုင်နိုင်တယ်လို့မျှော်လင့်ပါတယ
်ကျွန်တော်ဒီမှာကျွန်တော်ကြားဖြတ်မိရင်ကတတ်မှတ်ထားတဲ့စီမင်းစည်းကမ်းတွေနဲ့ညီလုပ်နိုင်မယ်လို့ဆိုပေမဲ့တချို့စိုးရိမ်ရတာကဥပမာအဖြစ်အများပြည်သူတွေအားလုံးကိုလက်ခံမိစေနိုင်တဲ့ဒီရုပ်မြင်သံကြားကခါရိုင်းပါတီတွေကိုအလှည့်မဲဆွဲခွင့်ပေးတဲ့နေရာမှာသူတို့ပြောချင်တာပြောလို့မရဘူးသူတို့ကဒီခွင့်ပြုချက်တင်ပြပြီးမှအဲ့ဒါကိုဖတ်ရမယ်လို့ပြောထားတဲ့ကိစ္စကိုလည်းတချို့ကစိုးရိမ်ကြပါတယ်အဲ့ဒါရောဘယ်လောက်ထိအကန့်အသတ်ဖြစ်သွားနိုင်ပါသလဲ
အဲဟိုကျွန်တော်မြင်ကတော့ရုံးမြင့်တန်ကြားကနေတော့ဟိုမဲဆွဲစည်းရုံးတဲ့အပိုင်းမှာတော့ဟိုဒီစင်းကြီးစီကန်းနဲ့အညီပေါ့လေဟိုပြောဆိုရတာဖြစ်တဲ့အတွက်ကြောင့်မလို့တော့အတန်အသင့်အကန့်အသတ်မှုတွေအထင်ချုံမှုတွေတော့ရှိကောင်းရှိနိုင်ပါတယ်။အဲဒုံးတော့လည်းပဲလက်ရှိအခြေအနေမှာတော့ဒီကိုယ်စားလှယ်လောင်းနေနိုင်ငံရေးပါတီတွေမှာတော့အင်မတန်မှအရေးပါတဲ့ဟိုပလက်ဖောင်းတစ်ခုရှိနေပါတယ်။အဲ့ဒါကတော့လူမှုကွန်ရက်စာမျက်နှာပါ။ Facebook လူမှုကွန်ရက်စာမျက်နှာကနေတစ်ဆင့်တော့ပြည်သူလူထုကိုတိုက်ရိုက်ချိတ်ဆက်ပြီးတော့နော်အဲကိုယ်ပါတီရဲ့မူဝါဒတွေလမ်းစဉ်တွေလုပ်ငန်းစဉ်တွေတော့ကိုယ်စားလှယ်လောင်းနေတဲ့ပတ်သက်တဲ့အချက်လက်တွေကိုအလင်းအမြန်ပေါ့စီယုံလှုံ့ဆော်နိုင်တဲ့အခွင့်အလမ်းကလည်းရှိနေပါတယ်။အဲ့ဒီအခါကျတော့နိုင်ငံရေးပါတီတွေကိုဒီလိုတော့ကိုယ်စားလှယ်တွေရောအနေနဲ့ဒီအခွင့်အလမ်းကိုအမိရဆုတ်ခိုင်ပြီးတော့ထိထိရောက်ရောက်နဲ့တော့အသုံးချနိုင်ဖို့အရေးကြီးတယ်လို့ကျွန်တော်ကတော့မြင်ပါတယ်။
အဲ့ဒီ online စီးလုံးရေးပါဆရာ online စီးလုံးရေးနဲ့ပတ်သက်လို့ကတော့ sensor လောက်တာတွေခွင့်ပြုချက်တောင်းခံရမယ့်ကိစ္စတွေဟန်တာပိတ်ပင်မှုတွေမရှိနိုင်ဘူးလားခင်ဗျာ
။အဲဒီ online စီးလုံးရေးနဲ့ပတ်သက်ရင်တော့ချင်းစိုးရဲ့ပေါ့လေသတ်မှတ်ထားတဲ့ဒီ senior စီကန်းတွေနဲ့အကန့်ညီမယ်ဆိုလို့ရှိရင်တော့ကန့်သတ်ချုပ်ချယ်မှုသားမြင့်မှုမရှိနိုင်ဘူးလို့ကျွန်တော်ကမြင်ပါ
တယ်။အဲ့ဒါကအမုန်းစကားတွေသွေးထုတ်လုံးစော်မှုတွေကဘယ်လိုဟာမျိုးလို့ဆရာထင်ပါလဲအဲ့ဒီဟာက
ကပေါ်ကိုဒူမျိုးရင်းနဲ့ပတ်သက်တာတော့ဘာသာရေးနဲ့ပတ်သက်တာနောက်ပြီးတော့ဟိုတစ်ဖက်နဲ့တစ်ဖက်ပေါ်လေယုံကြည်မှုတည်ဆောက်ရေးသိမြတ်ရေးအဲအဲ့ဒါတွေကိုအနောက်ရှက်အဟံဒါဖြစ်စေမဲ့တော့နားလည်မှုလွဲစေမဲ့အထင်မြင်မှားစေမဲ့အဲပြောဆိုစီယုံမှုမျိုးတွေကိုတော့အတိုင်းတာတစ်ခုဒီကတ်သက်တာမျိုးထိန်းချုပ်တာမျိုးအဲလုပ်နိုင်ပါတယ်အဲ့တော့လည်းပဲအဲဒီ Facebook ဒူမှုကွန်ရက်စာမျက်နှာကနေပြီးတော့ဒီမဲဆွဲစီယုံနဲ့အပိုင်းကတော့လက်ရှိအခြေအနေမှာတော်တော်လေးကိုချိချိရောက်ရောက်နဲ့အလားအလာကောင်းကောင်းဆောင်ရွက်နိုင်မဲ့အခွင့်အလမ်းတွေရှိနေတယ်လို့ကျွန်တော်ကသုံးသပ်ပါတယ
်ဟုတ်ကဲ့တချို့သုံးသပ်တဲ့လူတွေကတော့နိုင်ငံတကာမှာအစဉ်ပြုပြောင်းစားနိုင်ငံတွေရဲ့ရွေးကောက်ပွဲတွေမှာပြည်ပရဲ့အထောက်ပံ့ခံနိုင်ငံရေးအင်အားစုတွေပြည်ပကသူတို့အကျိုးစီးပွားအတွက်ထောက်ပံ့ပေးပြီးတော့လွတ်ရွယ်ဖွဲ့စည်းရေးရှိရဆိုတာကိုလည်းပဲဒါအတားအဆီးတစ်ခုဖြစ်နေထည့်သွင်းဖော်ပြကြပါတယ်ဆိုတော့မြန်မာနိုင်ငံရွေးကောက်ပွဲနဲ့ပတ်သက်လို့ရောနိုင်ငံရေးအင်အားစုတွေဟာပြည်ပဩဇာဘလောက်ကင်းမဲ့ရမယ်ဆိုတဲ့ဟာကိုပြည်နှင်းမြင်သာစွာစစ်ဆေးနိုင်တဲ့နည်းလမ်းတွေရှိပါသလားခင်ဗျာ
ဒီအတိုင်းတာတစ်ခုအထိပေါ့လေဆစ်ဆေးနိုင်တဲ့အနေထားတော့ရှိပါတယ်သို့တော်လည်းပဲအပြပရဲ့ထောက်ပံ့နဲ့ပတ်သက်ပြီးတော့ဟိုဘုပ္ပလင်းလေးအကျကျပြန့်ပြန့်စုံစမ်းစစ်ဆေးဖော်ထုတ်လို့နိုင်တဲ့အပိုင်းမှာတော့လိုအပ်ချက်ဒီရှိနိုင်တယ်လို့ကျွန်တော်တို့အဲ့လိုသုံးသပ်ပါတယ်နောက်တစ်ချက်ကရွေးကောက်ပွဲမှာဒီပြည်နယ်မင်းဆန္ဒနေပြီးမှာအထူးသဖြင့်ကတော့ဗမာဘုတ်ရဲ့တိုင်းသားပါ
ကျွန်တော်နေတော့မြင်ပါတယ်နောက်တစ်ခုကဆရာအဲ့တိုင်းရင်းသားဒေသတွေအထူးသဖြင့်ငင်းချမ်းကြီးမရသေးတဲ့နေရာငင်းချမ်းကြီးတပိုင်းဒေသနေရာလို့မျိုးခွဲပြောမှာပါဆရာအဲ့နေရာတွေမှာတော့လက်နဲ့အင်းအားပေါ်လေအင်းအားကိုအဆုံးပြုပြီးတော့မဲရအောင်ကြိုးပမ်းမှုလို့
ရွေးကောက်ပွဲကိုနှောင့်ယှက်ဖြည့်ဆည်းမှုလို့ဘုရားကနိုင်ငံရဲ့အခြေအနေမရှိဘူးဆိုရင်နှောင့်ယှက်ဖြည့်ဆည်းရလို့အဲ့အရာတွေအတွက်ကိုဆိုရင်ဘုလိုပါလားခင်ဗျာမြန်မာနိုင်ငံမှာရင်းချမ်းကြီးကိုလက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေရောလက်မှတ်မထိုးရသေးတဲ့တိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေရောအားလုံးကတော့လွတ်လပ်ပြီးတရားမျှတရေးရွေးကောက်ပွဲအောင်မြင်ခြင်းပနိုင် ไอ้เล่มเนี่ยรู้จนเอาในเนี่ยเหนียวเล่มมาเลยไอ้ทุกตัวเลยไปไอ้ชุดตัวปีเนี่ยดีมาเนาะโอ้ซวยอย่างมูชิจ้าล่ะรู้อีอ่าเทศกาลเล่นอะไรกันไปซื้อเยเนาะพี่อาเป้บุกจ้องจูบีรู้เนาะแม่ยันละหาจ้องเนี่ยชิมลาสูเลยอ่ะพ่อมาอ่าซวยอย่างมูรีรู้อ่ะชิมีมาเลยไอ้ทุกตัวเลยไปไอ้ตอนนี้เนี่ยลงเนี่ยชมวิจิเมสูเนาะเจ้าก็ไปกูแล้วเล่นอะไรกันนี่น่าเชื่อเชื่อสิ่งอะไรมูรีเราตั้งสิ่งอะไรมูรีหันอะ
ဒီကနေ့ဒီမှာကျွန်တော်ဒီမှာဒီကနေ့ဒီမှာကျွန်တော်ဒီမှာဒီကနေ့ဒီမှာကျွန်တော်ဒီမှာဒီကနေ့ဒီမှာကျွန်တော်ဒီမှာဒီကနေ့ဒီမှာကျွန်တော်ဒီမှာဒီကနေ့ဒီမှာကျွန်တော်ဒီမှာဒီကနေ့ဒီမှာကျွန်တော်ဒီမှာဒီကနေ့ဒီမှာကျွန်တော်ဒီမှာဒီကနေ့ဒီမှာကျွန်တော်ဒီမှာဒီကနေ့ဒီမှာကျွန်တော်ဒီမှာဒီကနေ့ဒီမှာကျွန်တော်ဒီမှာဒီကနေ့ဒီမှာကျွန်တော်ဒီမှာဒီကနေ့ဒီမှာကျွ
အဲအင်အားစုကိုမဲ့သာရအောင်ဒီမီဒီယာကတဆင့်ဝင်ပြီးတော့လုပ်နိုင်တယ်ဆိုတော့ကိစ္စမျိုးပေါ့ဆိုရင်လည်းဆိုရင်အစိုးရလုံလုံးနယ်လို့ပြောမှာခင်ဗျာအဲဒီအချိန်လေးနဲ့ပတ်သက်ပြီးတော့ဟိုအစိုးရကြီးတွေလည်းရှိပါတယ်ဟုတ်လားနိုင်ငံကြီးတွေကပဲဖြစ်ဖြစ်တော့နိုင်ငံရေးပါတီကြီးတွေကပဲဖြစ်ဖြစ်အမီဒီယာကိုကျွန်တော်တို့အသုံးချပြီးတော့ပေါ့လေနော်ဒီနာမည်ရွေးကောက်ပွဲမှာလူထုထောက် ตัวยาดีเนี่ยเรียนมีเรียดีกูลุลลัลลัลเนี่ยเราปุ่นเรียนทำมือชิชิเราตัดเรียนทุกอย่างปีไหนบูเนี่ยตัดเรียนยาอยู่เพื่อนกูเจเจเจเจเรียนปีไหนบูกะที่ชนีดีกูอ่ะตั้งแต่กูที่แต่งงานไหนบูอ่ะคนรับชื่อสิเลยไม่รู้เนี่ยมา
โอเคแต่แม้ไอ้นายนี้ปฏิเวนายนี้อินาซูยาโรมิเดียวต้องชาในเนี่ยบอกนะที่รู้ปฏิอินาคำว่าตัวที่รู้อุซุนายนี้แต่แม้ที่บ้านนายนี้ทุกคู่ก็รู้ตัวจะเรียกปฏิโกนายเอามิเดียวยี่ใครนั่นมิวล้อสอบไปนั่นมิวจะโนบิจินาที่ก็เอาไอ้ที่บ้านคนนี้จะโนรู้เอมิเดียนายนี้เป็นเช่นจะโนรู้ที่บ้านเรื่องนายนี้เป็นเช่นที่ชีวิตก็เปลี่ยนไปมาสิ่งเวทามุกอารมณ์นักท่องสังอาเดนายสายที่ชีมาปูพิลอมยิ่งมาในเดือนจะโนนี่เนี่ยต้องจับไปเล
ကျွန်တော်တို့သတင်းမီဒီယာတွေကိုတုံးပြီးတော့အဲသူတို့လူလာတဲ့ပါတီအပေါ်မှာဟိုစိတ်ဝင်စားမှုမြင့်တက်အောင်အနိုင်ရအောင်လှုပ်လာနိုင်တဲ့ခြေလှမ်းတွေကတော့ရှိကောင်းရှိနိုင်ပါတယ်အဲသို့တော်လည်းပဲကျွန်တော်တို့ပြည်တွင်းမီဒီယာကြီးတစ်ခုလုံးအနေနဲ့ကြည့်မယ်ဆိုရင်တော့ရာဂိုင်းလုံးက အဲ့တိတ်မများနိုင်ဘူးလို့ကျွန်တော်မြင်ပါတယ်အဲ့တစ်ဖက်ကဒီအခြေအနေတွေကိုထိန်းချောင်းနိုင်ဖို့အတွက်ကိုကျွန်တော်တို့ဟိုလွတ်လပ်တဲ့ပေါ့လေဒီသတင်းသမားတွေသတင်းမီဒီယာသမားတွေကလည်းအဲဟိုသတင်းရယူဆောင်ရွက်နိုင်မဲ့အခြေအနေမျိုးတွေ့ရပါတယ်နောက်တစ်ဖက်ကကျွန်တော်တို့ Facebook
ပါဝင်ပေါ့လေလူမှုကွန်ရက်ဆာမျက်နှာတွေကနေလည်းပဲเนาะဟိုညီညီမှာဖြစ်တဲ့အခြေအနေတွေကိုဟိုအခြေအနေတပြည်းညီတို့ဟိုဖွင့်ချနိုင်တဲ့အခွင့်အလမ်းကရှိနေတဲ့အခါကြတော့ဒီလိုအခြေအနေတွေကလည်းကျွမ်းမုံမှုတွေကိုထိန်းချောင်းနိုင်တဲ့အနေအထားမျိုးတွေ့ရပါတယ်ဟုတ်ကဲ့နောက်ဆုံးဆရာဒီလမ်းရွေးကောက်ပွဲဟာလွတ်လပ်ရေးတရားမျှတသောပြည်သူလူထုအများစုရဲ့ဌာနသဘောထားနဲ့ကိုက်ညီတဲ့ရလဒ